စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာအရသားတွေပေါ်အာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီအစည်းအဝေးကိုစက်တင်ဘာလ19ရက်နေ့တနင်္ဂနွေနေ့မှာ NUG လူ့အခွင့်အရေးဝန်ကြီးဌာနကအစည်းအခမ်းတင်ပြခဲ့ပါတယ်။ဇူလိုင်လ၊ဩဂုတ်လနဲ့စက်တင်ဘာလတွေအတွင်းဒီတိုင်းဒေသကြီးနှစ်ခုမှာအာဏာသိမ်းစစ်ကောင်စီတပ်တွေကထိုးစစ်ဆင်နယ်မြေရှင်းလင်းရေးတွေလုပ်ခဲ့ပြီးအစုလိုက်ပြုံလိုက်တပ်ပြမှုအသက်သေဆုံးသည့်အထိညှဉ်းပန်းနှိပ်စက်မှုဥပဒေမဲ့ဖမ်းဆီးမှုစတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့တကွတင်သွင်းခဲ့တဲ့အကြောင်း NUG လူ့အခွင့်အရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်တဲ့အာဏာသိမ်းစစ်ကောင်စီအပေါ်လက်နက်တင်ပို့မှုပိတ်ပင်ခြင်းနိုင်ငံတကာရာဇဝတ်မှုခုံရုံးအပါအဝင်နိုင်ငံတကာလုံထုံးလုံနီးများအယထိရောက်စွာအရေးယူခြင်းစတာတွေကိုပြုလုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်ခံရတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတွေကပြည်သူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကိုလည်း NUG အစိုးရကတောင်းဆိုထားပါတယ်။